င်္ဂလာလျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံရတဲ့ရိုက်တာသတင်းတောက်တွေရဲ့အမှုမှာအပြည့်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ29တနင်္လာနေ့မှာအပြည့်အစုံချက်ချတော့မှာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့တရားရုံးကချမှတ်မဲ့ဆုံးဖြတ်ချက်အမိဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းပြည်ဝေသတင်းတော့အမေကကစူးစီးတင်ပြထားပါတယ်။
လာမယ့်29ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတဲ့ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းတောက်တွေကိုနိုင်ငံတော်လွှတ်အပ်ဥပဒေနဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖန်စင်ကန်ရိုက်တာသတင်းတောက်နှစ်ဦးစလုံးကတော့စွတ်စွဲထားတဲ့စွတ်စွဲချက်တွေအတွက်တရားလိုဘက်ကတတ်သိခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှင်းနေတွေဘက်ကတော့သတင်းတောက်တွေဟာလှုပ်ဝက်အပ်ဥပဒေနဲ့ညီစွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိရဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတဲ့ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်းနေတဲ့ဥဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာမြန်မာဒီမိုကရေစီရေးနဲ့သတင်းလွတ်လပ်ခွင့်ကိုမီးမောင်းထုတ်ပြမယ်အကောင်းဆုံးကာရကတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်။
ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါအကြောင်းချင်းရမှာကတခြားလိုအပ်တဲ့ဟိုအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုပြိုင်ဆိုင်တဲ့လူယူဆတဲ့လူတွေလည်းရှိကြလို့ဟလာဒီဟာဒီတရားဥပဒေစိုးမိုးရေးအတွက်ရည်ကြီးတယ်လို့ယူဆတဲ့လူတွေလည်းရှိတယ်။အဲ့တော့ဒီလိုအကြောင်းချင်းရနဲ့တွေ့မယ်ဆိုရင်တော့ဒါကအခြေအနေမကောင်းနိုင်ဘူး။ဥပဒေပိုင်းကဆိုလို့ရှိရင်တော့ဒီဟာဒီလုံးဝအပြစ်မပေးတဲ့အမှုတစ်ခုပဲ။ဒီမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကတရားဥပဒေစိုးမိုးရေးရရှိရေးပိုင်းနဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ
်။တင်းမှုထီရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တည်ဆဲဥပဒေအရအမြင့်ဆုံးထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂ္ဂဇင်းအယ်ဒီတာသတင်းစာဆရာကိုစရာလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုံ့ဆော်ခဲ့တဲ့သူတို့အရင်းအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။အဲ့ဒီနေ့ရဲ့အဆုံးသတ်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ့်ကိစ္စပေါ့နော်။ဘာလို့လဲဆိုတော့ဒီဆရာနှစ်ယောက်ရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးမှာအပြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီးရရှိတယ်။ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားကိုဖော်ထုတ်တယ်ဆိုတာဒါတတ်တယ်ပဲလေ။ဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရေးရတယ်ဆိုတာကကြောမကောင်းကြောမကောင်းတဲ့ကိစ္စလို့ပဲကျွန်တော်ကမြင်ပါတယ်။ဆိုတော့ကျွန်တော်တို့လွံ့မြောက်ပါစေလို့ဆုတောင်းလွံ့မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်။တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါစေလို့ပဲကျွန်တော်ဆုတောင်းပါတယ
်မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလက်လက်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်ရှင်းနေဦးသိန်းတန်းဦးကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုသုံးသပ်လိုက်ပါတယ
်ပကတိအခြေအနေနဲ့ဆိုတာအနေနဲ့ဆက်ထောင်ချမှာပါပဲဒါသူတို့ကမလွဲမသွေကိုချရမှာဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုအခြေခံတာပေါ့နော်။ဒီကတော့အဲ့ဒီဇာလန်းကြီးကိုသူကငင်းကွယ်နေရတာပေါ့နော်။ဒါတွေကပြန်နေဗရင်းအဖွဲ့ကြီးတွေကလျှော်မကန်ဝါရပြန့်ကြီးပဲနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသွေချတာနော်။ဥရီသဘောအရဆိုရင်တော့ဒါဟာဥရီနဲ့မညီပါဘူး။ဒါကနောက်တကား free of information တားမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူမှုရှိတယ်။ဒါကအာဒါပိုင်ကဆွဲရင်ကြည်ကြီးကဆွဲလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော
်တစ်ချိန်တည်းမှာပဲရိုက်တာသတင်းတော့နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားဆိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုက်တာတဲ့ပေးတဲ့တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုလျက်ရှိပါတယ်ရှင်